အမေရိကန်မှာရှိတဲ့လူတွေရဲ့တက်တန်းဟာပိုပြီးရှည်လာတယ်ဆိုတာကိုဘယ်နှစ်ကတွေ့ရှိခဲ့ရပြီးဒီနှစ်မှာတိုးတက်မှုနည်းနည်းပဲရှိတယ်လို့ကနဦးရရှိတဲ့အချက်အလက်တွေကိုကိုကပီတာဝန်ရှိသူတွေကဖော်ပြပါတယ်အမေရိကန်နိုင်ငံရဲ့ရောဂါကာကွယ်ထင်းကျွေးရေးဌာန CDC ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီအကံစာအရတော့အမေရိကန်မှာသေဆုံးမှုနှုန်းအများဆုံးဖြစ်တဲ့ COVID-19 နှလုံးရောဂါဆေးအလွန်ကျွံသုံးဆွဲမှုနဲ့ပတ်သက်ပြီးသေဆုံးတဲ့နှုန်းကျဆင်းလာတယ်လို့ဖော်ပြထားပါတယ်ဒါကအမေရိကန်ရဲ့သက်တမ်းခန့်မှန်းချက်အပြင်တစ်နှစ်နီးပါးလောက်ပိုအသက်ရှည်လာတာဖြစ်ပါတယ်